င်းနာလက်လက်ကင်တွင်နဲ့ငင်းချမ်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိစ္စကိုပေါ်ပြခြင်းမရှိတာဟာထင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုပေါ်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်သည်တင်သူအလုံးဤလိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာပေါ်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်တစောင်းမှာပေါ်ပြပါတယ်ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရရဲ့ရည်မှန်းချက်ကိုတိုင်းရင်းသားလူမျိုးအလုံးကအကောင့်ထဲပေါ်နေရတာမျိုးအားနိုင်ငံသားတို့ရဲ့လူရင်းစံနှုန်းနဲ့မကိုက်ညီဘူးလို့ဆိုပါတယ်လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေသကပညာရေးသင်ကြားမှုကိုထည့်သွင်းပေါ်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်
ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပရိပကအကြောင်း2016မှာစာရန်ထုတ်ပြပါတယ်ပရိပကဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေတာကတိုင်းရင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီဖြစ်ပါတယ်။တိုင်းသားကလည်းကိုယ်ယဉ်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်။ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတန်ဖိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအခုအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့ကြောင်းမှာဆရာနဲ့သင်ယိုးကိုအယက်သားအဖွဲ့ကထောက်ပံ့တာမျိုးရှိပါသေး။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရကြောင်းကိုအယက်သားနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါသေး။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလုပ်တဲ့ရောနောကြောင်းမျိုးဖြစ်ပါသေး။တိုင်းရင်းသားလက်နက်ကိုင်အုပ်ချုပ်ပေးမဲ့အစိုးရသင်ယိုးညွန့်တန်းကိုတုံးတဲ့ကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါသေး။ဒီကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာဖွင့်ပွဲဝင်ပြီးအစိုးရအကြောင်းကိုပြောနိုင်ပါတယ်။တိုင်းသားလက်နက်ကိုင်နဲ့ရပ်ပတ်တွေဖွဲ့ထားတဲ့အကြောင်းတွေကိုတော့အစိုးရကအသိမှတ်မပြုပါဘူး
။အရပ်ပတ်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားအကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့တီးကြားတင်ကြားနည်းကိုသုံးပါတယ်။ဒီအကြောင်းမျိုးကိုအစိုးရကအသိမှတ်မပြုလို့အကြောင်းမပြောနိုင်ပါဘူး။နိုင်ငံခြားတင်ညိုးအသုံးပြုတဲ့အကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်။ခရီးရန်သာသနာပြုကျောင်းနေဖြစ်လို့ကျောင်းဆက်တက်ချင်ရင်နိုင်ငံသားကိုထွက်ပြီးတင်ကြားတဲ့နီးလန်းသာကျမ်းပါတယ်။နေရာဒီမှာကျောင်းမှာတိုင်းရင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်။အစိုးရကျောင်းမှာပုံမှန်စာသင်မှုရန်နာတဲ့အခါတင်ကြားတဲ့နေရာဒီသင်တန်းဖြစ်ပြီးအရက်သားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်။လက်နက်ကန်ပဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ်။
အစိုးရတန်းရဲ့ပဋိပက္ခပြင်ထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမရီလောတို့ကဆိုပါလေပဋိပက္ခပြင်ထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါလေငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ကျင်းပဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်။ KIO ကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးသင်ကြားကြပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကန့်ညီဖို့သင်ကြားတဲ့ပို့ချတဲ့ကျောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလုံးကွဲပြားခြားနားပါတယ်။2020မှာ KNU နဲ့အစိုးရတပ်အပြည့်အခရက်ဆဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။ မွန်ပြည်နယ်မှာတော့မူလာဒန်းမှာမွန်စကားသုံးပြီးအလဲဒန်းမှာမြန်မာစကားသုံးကအစိုးရသင်ယူအတိုင်းသင်ကြားနိုင်ပါတယ်ဒါကြောင့်မွန်အမျိုးသားကျောင်းထွက်တွေဟာမွန်စကားကျွမ်းကျင်ပြီးအစိုးရစစ်စေရန်ဆံမိုးဘဲကိုမြန်မာလိုပြကြပါတယ်ခင်ဗျာ